ဒေါ်ဆန်းစုကြည်ကမိနစ်20လောက်အဖွင့်မိန်ကုန်းပြောကြရမှာ2015ရွေးကောက်ပွဲမှာ NLD ပါတီကနေဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေမှာရှိရမယ်အရေးချင်းနဲ့စည်းကမ်းတွေကိုပုံမှန်လင်းပြောခဲ့တာကိုတွေ့ရပါတယ် NLD ကိုယ်စားလှယ်လောင်းတွေဟာမိမိတို့ရဲ့ပိုင်ဆိုင်မှုဇနီးခင်ပွန်းသားသမီးတွေရဲ့ပိုင်ဆိုင်မှုတွေကိုစစ်ဆေးခံနိုင်ရမယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်ဒါအပြင်လွတ်တော်ကိုယ်စားလှယ်မဖြစ်ခင်နဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ပြီးနောက်ပိုင်းပိုင်ဆိုင်မှုတွေပိုများလာရင်တင်ပြရမှာဖြစ်ပြီးတင်ပြတဲ့အခါမှာလေမိကုန်းတွေကိုမှန်မှန်ကန်ကန်ဖြည့်ဆို့ရမယ်ဆိုပြီးစီကံတတ်မှတ်လိုက်ပါလေပါတီတွင်းကသာမကပဲအပြင်ကနိုင်ငံအတွက်အကျိုးပြုနိုင်တဲ့ပုံကိုယ်တွေရှိရင် NLD ကိုယ်တည်းလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကိုဖိတ်ခေါ်သွားမှာဖြစ်ကြောင်းလဲဒေါ်ဆန်းစုကြည်ကပြောပါလေ
ကျမတို့မျိုးသားဒီမိုကရေစီဘွဲ့ချုပ်ပြင်ပမှာတောင်မှတကယ်နိုင်ငံကိုအကျိုးပြုရတဲ့ပုံကိုယ်တွေရှိတယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ NLD ကိုယ်တည်းလောင်းအဖြစ်နဲ့ဝင်ပြီးတော့အရေးခံဖို့ကျမတို့ဖိတ်ခေါ်မှာဖြစ်ပါတယ်လက်ခံလားမလက်ခံမှာတော့ပုံကိုယ်များရဲ့ပေါ်မှာတည်တာပေါ့
လွတ်တော်ကိုယ်တည်းလောင်းတွေကိုရွေးချယ်ရမှာရွေးကောက်ပွဲမှာအောင်ပွဲခံနိုင်ဖို့အတွက်တင်မဟုတ်ပဲရွေးကောက်ပွဲအလွန်ကာလမှာနိုင်ငံအတွက်ဘလောက်အလုပ်ကြီးပြုနိုင်လဲဆိုတဲ့စံနှုန်းတွေကိုတိုင်းနာသွားမှာဖြစ်ကြောင်းလည်းပြောပါတယ်
ဒီရွေးကောက်ပွဲကနေပြီးရွေးချယ်တင်မြောင်းလိုက်တဲ့ကိုယ်စားလှယ်တွေဟာရေရှည်နိုင်ငံအကျိုးအတွက်ဘယ်လောက်လုပ်ပေးနိုင်လဲဒီမှာတို့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအမျိုးသားပြန်လည်ရင်ကြားစေရေးကိုအခြေခံပြီးတော့ဆက်လုပ်တဲ့အခါမှာဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိနိုင်မလဲဆိုတာကိုကျွန်တော်တို့ကြည့်ပြီးတော့ကိုယ်စားလှယ်လောင်းတွေကိုရွေးမှာဒီမှာတို့ဟာကိုယ်စားလှယ်လောင်းများရွေးတဲ့အခါမှာရွေးကောက်ပွဲနေ့မှာအောင်ပွဲခံနိုင်ဖို့ကိုပဲကျွန်တော်တို့အဓိကစဉ်းစားတာမဟုတ်ပါဘူး။ရွေးကောက်ပွဲအလုံးကာလမှာဒီနိုင်ငံအောင်ပွဲခံနိုင်ဖို့အတွက်ကျွန်တော်တို့စဉ်းစားရမှာဖြစ်ပါတယ
်။ NLD ပါတီဝင်ကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ရမှာမပါခဲ့ရင်လေနိုင်ငံအကျိုးစီးပွားအတွက်ဥထိပ်ထားပြီးဂုံတိတ်ခါရှိရှိနဲ့နောက်ဆုတ်ပေးဖို့ကိုဒေါ်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်
။ကိုယ်စားလှယ်လောင်းမဖြစ်ရလို့ကိုမိတ်ဆွေမဖြစ်ရလို့ဆိုတဲ့ပြဿနာတွေဟာအတိုင်းတာတစ်ခုရှိတော့ပေါ်လာလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီတော့ဒီလိုပြဿနာလုပ်ချင်တဲ့ပုံကူများအားလုံးဟာကိုယ့်ကိုယ်ကိုပြန်ပြီးတော့ဆင်ခြင်ကြပါကိုယ့်ရဲ့ဂုံတိတ်ခါအတွက်ကိုယ့်ရဲ့ပါတီရဲ့ဂုံတိတ်ခါအတွက်ကိုယ့်ရဲ့နိုင်ငံရဲ့အကျိုးစီးပွားအတွက်ဂုံတိတ်ခါရှိရှိနဲ့နောက်ဆုတ်ပေးတတ်တဲ့လူပုဂ္ဂိုလ်များဖြစ်စေခြင်းပါ
ဒါအပြင်ရွေးကောက်ပွဲမတိုင်ခင်ကာလမှာမတည်ငြိမ်မှုတွေဖြစ်လာနိုင်ကြောင်းမင်းကလွှတ်တော်မှာတတိပေးခဲ့ပါလေရွေးကောက်ပွဲအလွန်ကာလမှာနိုင်ငံတည်ငြိမ်အေးချမ်းမှုရှိအောင်ကြိုးစားဖို့ကိုလည်းဒေါ်ဆန်းစုကြည်ကဒီနေ့တိုက်တွန်းခဲ့ပါလေ
ဒီအချိန်မရောက်ခင်ကာလမှာကျမတို့နိုင်ငံဟာတည်ငြိမ်မှုအင်တာမအရေးကြီးပါတယ်အဲ့ဒါကိုတော့ကျမဒီမှာသတိပေးပြစီနိုင်ငံရဲ့မတည်ငြိမ်မှုကိုအကြောင်းပြပြီးတော့ရွေးကောက်ပွဲလမ်းလွဲသွားမှာကိုမဖြစ်ပါစေနဲ့လို့ကျမတို့ရဲ့အဖွဲ့ချုပ်ဝင်တွေအားလုံးကိုကျမမှားခြင်းပါတယ်ပြည်သူလူထုကိုလည်းဒီကနေပြီးတော့သင့်မှားခြင်းပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံကဦးတင်ဦးကလည်းလာမယ့်2015ရွေးကောက်ပွဲမှာဆန္ဒမဲပေးခွင့်ရှိသူအားလုံးမဲဆန္ဒပေးနိုင်အောင်အားလုံးကဝိုင်းဝန်းကြိုးပမ်းဖို့ကိုတိုက်တွန်းလိုက်ပါလေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပထမအကြိမ်ဗဟိုကော်မတီပြစ်စမအကြိမ်အစည်းအဝေးကိုဇွန်လ20ရက်နေ့နဲ့မနက်ပြန်ဇွန်လ21ရက်နေ့မှာကျင်းပမှာဖြစ်ပြီးအစည်းအဝေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုမနက်ပြန်ညနေမှာကျင်းပမှာဖြစ်ပါလေခင်ဗျာ